ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်မှာတောင်ရင်မြေအနီးမှာခိုလုံနေကြတဲ့လေးကေကော်ဒေတာအပါအဝင်ကျေးရွာပေါင်းတရွာဒီ10ရွာလောက်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ကိုပြန်ကြဖို့နေကြားဆောင်တက်ကတာဝန်ရှိရသူတွေကကရင်ပြည်နယ်အတွင်းမှာအခြေစိုက်ထားတဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့ဇွန်လ15ရက်နေ့မှာမြောက်ဝတီခရိုင်ထဲကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ကြပါတယ်ဒီလိုဆွေးနွေးမှုတွေရှိပေမဲ့စစ်ဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရင်လို့နေရက်ကိုမပြန်လိုကြဘူးလို့ဆိုပါတယ်အကြောင်းဆုံး VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ဒေသမှာပြီးခဲ့တဲ့နှစ်2022ခုနှစ်ဒီဇင်ဘာလကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာပြီးစစ်ဘေးရှောင်နေတဲ့ဒုက္ခသည်တွေဟာတောင်းနေချီရှိနေတာပါဒီစစ်ဘေးရှောင်နေနေရက်ပြန်နိုင်ရေးအတွက်ကရင်ပြည်နယ်နေကြောင်တက်ကဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့အဖွဲ့ဟာဇွန်လ5ရက်နေ့ကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့စစ်ဘေးဒုက္ခသည်တဦးကတော့နေရက်ပြန်ဖို့အတွက်စိုးရင်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအခုလိုပြောပါတယ်
အပြင်းမပြောင်းဆိုတာဘယ်လိုတပြည့်ရင်းလဲ။ပြကြမယ်ခိုင်းကြမယ်မရပြကြမယ်ခိုင်းကြမယ်ဥပမာပေါ့နော်။ပြကြမယ်ခိုင်းကြမယ်သူတို့ပြောင်းလိုက်ပြန်လဲလို့ပြင်မပြည့်သေးဘူးကဘယ်လိုတောင်းဘူး။ကျမတို့ဒီဘက်မှာကြတော့ဒီဘက်ခြံကြတော့ကျမတို့ပြည်သူတော်တိုင်းတော့ဘယ်လိုတပြည့်ရင်းလဲ။အခုချစ်ပွဲဖြစ်မှမရအတိမ်ပြန်နေတယ်လားမသူပြစ်ချင်တဲ့နေရာပြစ်မယ်။ဒီဝေးခေါ်တော့ကျမတို့ကလည်းအဲ့ဒါပြည်သူတွေလုံးနဲ့တိုင်းတာကိုအစီဝေးခေါ်တယ်ဆိုတော့ကျမကလည်းစီဝေးတက်ပြောရမယ်ဆိုပြီးတော့တွားတာပဲ။ကျမတို့ယူရတယ်မှာလူဝင်လို့မရတခိုးတွေအဝင်လို့ရတယ်အိမ်ထဲမှာဘာမှလည်းမရှိအဲ့ဒါမေးချင်လို့မပြောရဘူးသူတို့နာမည်နဲ့အဲ့ဒီမှာသူတို့အုပ်ချုပ်ရေးမှူးနဲ့သူတို့ဆန့်နေတဲ့လူတွေပဲသူတို့ခွန်ပြီးသူတို့ပြန်ကောင်းတာကြီးပဲပြောမှာပေါ့အခုတော့ဆရာတော့ပြန်နေလို့တော့အဖွင့်မပေးသေးဘူးသူတို့ကတော့သူကတော့ပြောသွားတယ်ပဲနင်းဟိုတန်းနိုင်လို့စူးစမ်းပေးမှာပေါ့စူးစမ်းပေးမှာပဲပြန်နေရအောင်သူတို့ချင်းရင်းကြီးညာဒီမဲ့တကယ်လို့ပြန်နေရလို့သူတို့ချင်းရင်းကြီးညာဒီတော့ပြန်ရမယ်သူတို့ပြန်ပြောမှာပေါ့အဲ့လိုမျိုးပေါ့အခုပြန်လို့ရတဲ့လူတွေပြန်ရမယ်ပြန်လို့မရတဲ့လူတွေကပြန်လို့မရဘူးပြန်လို့မရဆိုသူစဉ်းပြောမဆိုကျမတို့လက်ထက်ခဲတဲ့နေရတာဟုတ်လားအစိမ့်ကြီးကိုလည်းကြောက်ရတယ်ဒီမှာစစ်သားတွေလည်းကျမတို့ကြောက်ရ
စစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ကျေးရွာတွေကပြည်သူတွေဟာသူတို့ရဲ့အိမ်တွေကိုတွားရောက်ကြိရှိတဲ့အခါမှာလဲဆန်နဲ့စားစရာအပြင်အိမ်သုံးပစ္စည်းတွေဘာမှမရှိတော့တာတွေကိုလည်းကြုံနေရတယ်လို့လည်းဆိုပါတယ်
ဘာမှမရှိတော့ဘူးအမရဲ့ဟို30ရက်နေ့ကပြန်လာတာဆိုဖာ3လုံးနဲ့ဒီကြိုတွေနဲ့ရှိနေတဲ့နေရနေအပြန်လာတာမရှိတော့တခိုးလေးယူသွားကုန်သူတို့ကအဝင်အဝါမှာပိုက်တာတယ်မဒီလေးတိကောနဲ့မိထသမီးနဲ့ကြတော့အိမ်မှာအဝင်အဝါလမ်းတိတ်ရှိတယ်ဗျလမ်းစုံရှိတယ်အဲ့ဒီလမ်းစုံမှာသူတို့ကအိမ်မှာပစ္စည်းအဲ့ဒီဘောဒီဘာမှစစ်သားတွေဝင်နေတော့အိမ်မှာသူတို့ပိုက်တယ်လေပိုက်တာနဲ့ဘုံဆုံးဝင်လို့မရဘူ
းလေးကေကောမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေးချောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ကိုနှစ်ဖက်တိုက်ပွဲတွေကြောင့်ပါနေရက်မပြောင်းနိုင်တဲ့အတွက်အသက်မွေးဝမ်းကြောင်းလုပ်ရတဲ့အလုပ်တွေလည်းရပ်နားထားရတယ်လို့လူနေအိမ်နေပျက်စီးတာတွေလည်းရှိနေတာပါဒီအတွက်နေရက်ပြောင်းတဲ့အခါမှာအခက်အခဲတွေရင်ဆိုင်ရမှာဖြစ်တယ်လို့လည်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်
။ဟိုအဲ့ဒီလုံးဆောက်ဖို့ဆိုတာလည်းနှစ်ပေါင်းမြောက်များစွာယုံလာပြီးဆောက်တာပဲပြီးအိမ်ပြီးတော့နေတာတောင်းလာကြော်ပဲရသေးတဲ့ဖြည့်ကျဲကုန်ပြီအခုကပေါ့ပြနိုင်ခြင်းမရှိဘူးမှဘာဖြစ်လို့ပြနိုင်ခြင်းမရှိဆိုတော့တောင်းယူကန်တောင်းယူမယ်လို့ရှိဘူးလေတကယ်ဒီလိုမျိုးဝတီမှာကြတော့လဲဥမာအထောက်ကူလေးလာတယ်မရဲ့အဲ့ဒါလေးနဲ့ပဲမိမိစားကြတာပေါ့ဒီကလည်းမပြန်နေမယ်ဆိုတော့အခုချိန်မှာပြန်နေမယ်ဆိုကျွန်တော်တို့ရောမပြန်နေမယ်ဆိုပြည်ပြည်ပြည်သူတွေကပါတစားမယ်ခုလက်ရှိပြန်သွားနေဆိုလင်းကျန်ကျေတာဖိနဲ့အိမ်တွေပြုံးမယ်ခါရမပြန်ရမယ်လောက်ရမယ်ဆိုလဲဘာမှမရှိသေးတာ
စီဘေးဒုက္ခတွေတွေဟာတောတောင်တွေထဲနဲ့တောင်ရင်းမြေကြီးမှာနေထိုင်နေရတဲ့အတွက်အခုလိုမိုးရာသီအချိန်မှာအခက်အခဲတွေရင်ဆိုင်နေရပြီးမြေရေကိုပဲတုံးနေရတာကြောင့်တောက်တုံးရင်မတန့်ရှင်းမှုတွေကိုကြုံရပြီးကလေးလူကြီးဝမ်းပြက်ဝမ်းလျှော့ယောဂါတွေနဲ့ရာသီတုတ်ကွေးတွေဖျားနာတာတွေလည်းဖြစ်ပေါ်နေပါတယ်။အခုဆိုရင်နေရက်မပြောင်းနိုင်တာ6လနီးပါးရှိပြီဖြစ်တဲ့အတွက်နေရက်ပြောင်းရင်ရပေမဲ့တိုက်ပွဲတွေထပ်ဖြစ်လာမှာကိုစိုးရိမ်ပြီးနေရက်ကိုမပြောင်းနိုင်ဘဲဖြစ်နေကြပါတယ်ရှင်။